တရုတ်နိုင်ငံမှာတမရတက်တန်းကတ်တက်ထားတာကိုပယ်ဖျက်လိုက်တာကတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကကျတဲ့ခေါင်းဆောင်မှုခံမာရေးအတွက်ဖြစ်တယ်လို့တရုတ်အစိုးရမီဒီယာတွေဘက်ကကာကွယ်ပြောဆိုပါတယ်။ဒါပေမဲ့တုံးသက်သူတွေကတော့အဲ့ဒီလောက်ရကြောက်တရုတ်နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအရတဖြည်းဖြည်းပုံမပွင့်လင်းလာနိုင်တယ်ဆိုတဲ့မျှော်မှန်းချက်တွေမှေးမှိန်သွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအပေါ်မှာရောဘလို့တက်ရောက်မှုတွေရှိနေမှာသလဲ။ဒီအကြောင်း VOA သတင်းတောက် Victor Bitty သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါမှာ
။၃၃ကြိမ်မြောက်တရုတ်ပြည်သူ့ကွန်ဂရက်လွှတ်တော်ကနေအရင်သမရတတန်းနှစ်ကြိမ်ကန့်သက်ထားတာကိုပယ်ဖျက်လိုက်တာကြောင့်လက်ရှိဒုတိယသမရတတန်းထမ်းဆောင်နေတဲ့သမရရှီကျင်းပင်ရာသပံအုပ်စိုးသွားမှာကိုစိုးရိမ်မှုတွေပေါ်နေချိန်မှာတရုတ်အစိုးရပိုင် Global Times သတင်းစာကရဲဘော်ကြီးရှီကျင်းပင်ကိုဝိုင်းရံပြီးတရုတ်ကွန်မြူနစ်ပါတီဘိုကော်မတီရဲ့ခိုင်မာတဲ့ဥဆောင်မှုနောက်မှာတသွေမတိန်လိုက်ပါနိုင်ရေးဟာတရုတ်အနာဂတ်ပန်းထိုင်အတွက်အခရာကျတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်အစိုးရပိုင် China Daily သတင်းစာကြီးကလည်းဖွဲ့စည်းအုပ်ချုပ်ပုံမှာအခုလိုတက်တန်းကန်တာတာကိုဖြုတ်ပေးလိုက်တာကြောင့်ဘယ်ကောင်းဆောင်မှရာသပံသမရလုံမယ်လို့မဆိုလိုဘူးလက်ရှိပြည်ပြင်ပြောင်းလဲရေးတွေပိုအားကောင်းလာဖို့နဲ့လက်စားမှုတိုက်ဖျက်ရေးတိုးမြှင့်လှုပ်ဆောင်ဖို့သာအဓိကရည်ရွယ်တာဖြစ်တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်1982ခုနှစ်ကဖွဲ့စည်းပုံမှာသမရတက်တန်းကန်တက်ခဲ့တာကိုအခုလိုဖြေလျှော့ပေးဖို့လွှတ်တော်ရဲ့မဲခွဲရမှာလွှတ်တော်ကိုယ်စားလှယ်3000နီးပါးရှိတဲ့အထက်ကအများစုကထောက်ခံလိုက်ပြီးကန့်ကွက်မဲ2မဲနဲ့ကြားနေမဲ3မဲသာရှိခဲ့ပါတယ်အမေရိကန်နိုင်ငံရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဒယ်လီယန်ကအခုဖွဲ့စည်းပုံပြောင်းလဲချက်ရဲ့အဓိကဆိုလိုချက်ကို
This is much more of an official recognition
ဒါကရှီကျင်းဖင်ဟာဒီနေ့ကာလတရုတ်နိုင်ငံရဲ့အမြင့်မားဆုံးခေါင်းဆောင်မှုအစ်စ်မှာအထင်ရှားရှိနေတယ်ဆိုတာကိုတရုတ်ဝင်အတိအမှတ်ပြုလိုက်တဲ့သဘောပါပဲ
ဒါအပြင်ပါမောက္ခယန်ကဆက်ပြီးတရုတ်နိုင်ငံအခုလိုတိုးတက်လာအောင်အရင်ဖြစ်ဖြစ်ပြောင်းလဲခေါင်းဆောင်တိတ်ဆောင်ဖင်နိုင်ငံရေးစီးပွားရေးအဖြစ်ရှောက်မှုတွေလုပ်ပေးခဲ့တာနဲ့အခုလက်ရှိသမရရှိလက်ထက်ဖြစ်လာတာတွေကတလန်းစီဖြစ်နေတယ်လို့ထောက်ပြလိုက်ပါတယ
်
ဒီစမှာတော့တရုတ်ခေါင်းဆောင်တွေအနေနဲ့ပြသလိုက်တာကနိုင်ငံထဲမှာနိုင်ငံရေးအရထိန်းချုပ်မှုတွေပိုတိုးလှုပ်လာတာအပြင်စီးပွားရေးလည်းပိုထိန်းချုပ်လာတယ်ဆိုတဲ့သဘောဖြစ်နေပါတယ်ပြီးခဲ့16နှစ်ခန့်အတွင်းမှာလည်းစီးပွားရေးမှာပိုထိန်းချုပ်လာတဲ့ဘက်ကိုရောက်လာခဲ့လေ
အခုလိုသမရတက်တန်းကန့်ထားတာကိုရှော့ချလိုက်မှုပေါ့တရုတ်လူမှုမီဒီယာကွန်ရက်တွေမှာလည်းဝေဖန်မှုတွေတချို့ရှိခဲ့တာနဲ့ပတ်သက်ပြီးမေးမြန်းရမှာပါမခရန်ကဆက်ပြီ
း The system and also the authorities
အခုကနိုင်ငံရေးစနစ်ရရောခေါင်းဆောင်မှုကပါသတင်းမီဒီယာတွေကိုပိုထိန်ချုပ်လာတဲ့သဘောဖြစ်လာပါတယ်အခုအပြောင်းလဲအပေါ်ငကိုတွေကမချေနှက်သူတွေကိုပို့ပြီးတော့မချေမနှက်ဖြစ်သွားစေနိုင်ပါတယ
်အဲ့ဒါတရုတ်မြန်မာရေးလေ့လာသူဒေါက်တာလှကျော်စောကအခုအချိန်မှာတရုတ်အနေနဲ့ကွန်မြူနစ်ပါတီရေရှည်ရည်မှန်းချက်တွေပါတီနှစ်တရာပြည့်ရောက်မဲ့2022ခုနှစ်နဲ့ပါတီအုပ်ချုပ်လာတဲ့နှစ်တရာပြည့်2049ခုနှစ်မှာပြည့်မီရင်စင်ဆက်မပြတ်ခိုင်မာတဲ့ခေါင်းဆောင်မှုရဖို့လိုတယ်လို့အခုခန့်စားလာရပြီးပြင်ဆင်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒီအမှန်ချက်ကြီးတွေဖြစ်တဲ့စီးပွားရေးဆက်တိုးတက်ဖို့နဲ့ဆိုရှယ်လစ်နိုင်ငံဖြစ်ဖို့စောင့်ကြည့်ရေးအဖွဲ့တွေကိုအခုဖွဲ့စည်းပုံပြောင်းလဲမှုမှာအထူးကထည့်ခဲ့ပေမဲ့အများသိမသိကြဘူးလို့ဒေါက်တာလှကျော်စောကထောက်ပြပါတယ
်။တရုတ်ကွန်မြူနစ်ပါတီထဲမှာကောတရုတ်အစိုးရထဲမှာကောရုပ်ခန္ဓာပါတီကိုကြီးကြပ်မဲ့ကော်မတီကိုအခုဒီဖွဲ့စည်းအုပ်ချုပ်ပုံပြင်တဲ့အထက်မှာအဲ့ဒါအဓိကအားဖြင့်ပါ
ဒေါက်တာလှကျော်စောကဆက်ပြီးအခုတရုတ်ပြောင်းလဲကနေမြန်မာနိုင်ငံအပေါ်မှာလည်းစီးပွားရေးအထောက်အကူဖြစ်စေနိုင်တယ်လို့ဆိုပါတယ
်ရှီကျင်းပင်ကဆက်ပြီးတော့ဒါသမရဖြစ်နေမယ်ဆိုရင်ပူတင်ရဲ့ policy line ဖြစ်တဲ့ one belt one road ပေါ်လာမှာစီမံကိန်းကပို့ပြီးတော့မြန်မြန်ထက်ထက်နဲ့ပို့ပြီးသွတ်သွတ်လဲလဲဖြစ်လာမယ်ဆိုရင်သူကအင်းကြီးသားချင်းနိုင်ငံတွေကိုရောကမ္ဘာစီးပွားရေးတွေအတွက်အထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ပေါ်မကောင်းမလာနိုင်ကြရှိတယ်အဲ့တော့ကျမတို့ပမာပြာအင်းနာချင်းနိုင်ငံလည်းဖြစ်တယ်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်ကျမတို့အတွက်လည်းအကျိုးတစ်စုံတရာရှိနေလို့ဖြစ်မှာ
ဒါအပြင်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လည်းအလားအလာကောင်းသွားစေမှာပါလို့ဒေါက်တာလှကျော်စောကဆက်ပြောပါတယ
်ငြိမ်းချမ်းရေးအတွက်ပို့ပြီးတော့တည်ရောက်နိုင်တယ်ဘာဖြစ်လို့လဲဆိုတော့သူတို့ဆောက်မဲ့ဒီ one belt one road ကပမာပြည်တဲကိုဖြတ်မဲ့လမ်းနေရာကိုငြိမ်းချမ်းဖြစ်နေတဲ့နေရာတွေဖြတ်မှာလေအဲ့ဒီနေရာတွေကမဆွေးမဆောင်ပါငြိမ်းချမ်းရမှာလေအဲ့ခါကျတော့စီးပွားရေးတွေတက်လာအောင်သူတို့ကူညီနိုင်မှာတွေလည်းရှိပါတယ်အဲ့ခါကျတော့ငြိမ်းချမ်းရေးအတွက်လည်းတစုံတရာတိုးတက်လာနိုင်စရာရှိပါတယ
်အခုလိုအချိန်မှာ Asia Society အဖွဲ့ရဲ့တရုတ်ကျွမ်းကျင်သူ Oval Sheikh ကအခုတရုတ်လူရဲ့ကြောင်တစ်ချိန်တုန်းကတရုတ်နိုင်ငံမှာနိုင်ငံရေးရာတဖြည်းဖြည်းပွင့်လင်းလာမယ်လို့မှန်းဆထားချက်တွေကမေးမြန်းသွားပြီလို့ဆိုနေပါတယ်ခင်ဗျာ